ကမ္ဘာကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကမဆွန့်လွတ်ကြဘူးပြည်သူနိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာထိပ်သီးညီလာခံတစ်ခုကိုတက်ရောက်နေကြတဲ့ခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်ဒီကုန်သွယ်ရေးသဘောတူညီချက်တွေဟာကိုပြည်သူတွေအတွက်အကျိုးမရှိဘူးလို့နည်းနည်းနဲ့ယုံကြည်ထားကြတဲ့နိုင်ငံရေးသမားတွေကိုအမေရိကန်နဲ့ဥရောပမဲ့ဆန္ဒရှင်တွေ လင်းမှုကိုအားပေးဖို့စနေနေ့ကပဲတိုက်တွန်းခဲ့ပါတယ်။အတူတကွခံစားနိုင်မယ့်အနာဂတ်ကိုပိုင်ဆိုင်တဲ့လူအတိုင်းဝိုင်းတစ်ခုကိုတည်ဆောက်ဖို့တနိုင်ထန်ချလှုပ်ဆောင်ရမှာဖြစ်ပြီးဒီအတွက်လည်းခွဲထွက်တာတဲ့အတူတကွနိစ္စမှုတွေပိုရှိလောက်အောင်လုပ်ရမယ်တာဝန်ရှိတဲ့အကြောင်းပီရူးနိုင်ငံလီမာမြို့မှာကျင်းပနေတဲ့အေပက်ထိပ်သီးညီလာခံမှာတမရရှိကပြောဆိုခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ဒေသရဲ့လွတ်လပ်စွာကုန်သွယ်ရေးနယ်မြေ FTAAP လို့ခေါ်တဲ့စီးပွားရေးကုန်သွယ်မှုသဘောတူညီချက်ကိုဒေတာရွေးနိုင်ငံတွေကအားပေးကြဖို့တရုတ်နိုင်ငံကလိုလားနေတာဖြစ်ပါတယ်။ဒီစီစဉ်ဟာအမေရိကန်ကကြောတောင်နောက်ခံပေးထားပြီးလက်တလောနိုင်ငံမောင်းဆက်နေနိုင်ငံတွေအတီးပြုတ်လက်မှတ်ရေးထိုးထားတဲ့ပစိဖိတ်ရာဝန်နိုင်ငံတွေမှာကုန်သွယ်ရေးသဘောတူစာချုပ် TPP ကိုရှင်ပြိုင်မှုတစ်ခုအဖြစ်အများကမြင်နေကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရမ့်က TPP သဘောတူညီချက်ကိုရပ်ဆိုင်းပစ်ဖို့ပြောဆိုထားတာကြောင့် TPP ရဲ့အလားအလာနဲ့ပတ်သက်ပြီးတန်တရားတွေလည်းအကြီးအကျယ်ထွက်ပေါ်နေပါတယ်။နယူးဇီလန်ဝန်ကြီးချုပ်ဂျွန်ကီးကလည်းထရမ့်ကျေနပ်အောင် TPP ကိုအပြောင်းအလဲအနည်းငယ်လှုပ်ဆောင်တာဒါမှမဟုတ်အမေရိကန်ပြည်ထောင်စုကိုဘေးဖယ်ပြီးကုန်သွယ်ရေးသဘောတူညီချက်အသစ်တစ်ခုရေးဆွဲဖို့တောင်းဆိုခဲ့ပါတယ်။